ထောင်ဝင်ပေါ်စစ်ရေးစီးပွားရေးနဲ့တပ်တမရေးရာတရုတ်ဘက်ကဖိအားပေးနေမှုတွေပေါ်မှာစိုးရိမ်မှုတွေတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်တရုတ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တယ်လီဖုန်းနဲ့အကြိုဆွေးနွေးကြရမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယူကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတဆီဂျင်ပင်တို့ဟာအွန်လိုင်းကဆင်တွေ့ဆုံကြမှာဖြစ်ပြီးတော့ခေါင်းဆောင်တွေအကြားထိုင်ဝမ်ရေးနဲ့ပတ်သက်ပြီးတော့တင်းမာမှုတွေရှိနေချိန်မှာဘလင်ကန်ကအခုလိုအကြိုဆွေးနွေးပွဲအတွင်းပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီကတော့ထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံပုံရတဲ့အမေရိကန်ရဲ့ပိတ်ဆို့မှုဟာ NL ကြီးရဲ့လို့သတိပေးခဲ့ပါတယ်။အမေရိကန်ဆိုကတော့သတိကြီးကြီးထားနေပြီးတော့သူ့ရဲ့ထိုင်ဝမ်ပေါ်အတိမတ်ပြုမှုကိုမပြသပေမဲ့လည်းဒီလရဲပါတီနေရဲ့စလုံးကဥပဒေပြုအမတ်တွေဟာထိုင်ဝမ်ကိုတွားရောက်ခဲ့တာမှုတရုတ်ကိုဒေါသထွက်စေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းထိုင်ဝမ်ဂျွန်နီတရုတ်ရဲ့စစ်ရေးလှုပ်ရှားမှုတွေမြင့်တက်ခဲ့ပြီးအော်တိုဘာလအစောပိုင်းကလည်းစံချိန်တင်လောက်တဲ့အရေးအတွက်ရှိတဲ့လေယာဉ်တွေဟာထိုင်ဝမ်ကျွန်းရဲ့ကာကွယ်ရေးနယ်မြေတဲအထိကိုကျူးကျော်ဝင်ရောက်ခဲ့တာပါပဲ။